ကမ္ဘောဒီးယားနိုင်ငံစီယန်ရီမြို့ဆိုခါစီယန်ရီရီစော့အန်ကွန်ဗင်ရှင်းစင်တာမှာဇူလိုင်လ22ရက်မွန်းလွဲပိုင်းက20 Asia Media Summit ရဲ့အကျိုးဆွေးနွေးပွဲဖြစ်တဲ့ Youth Digital Empowerment Workshop and Girls in ICT Day Cambodia 2025ကိုကျင်းပရာပြင်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရတင်တက်ရောက်ပါတယ်ဆွေးနွေးပွဲမှာကမ္ဘောဒီးယားနိုင်ငံပြင်ကြားရေးဝန်ကြီးဌာနဝန်ကြီးနက်ပက်ထရာနဲ့တာဝန်ရှိသူများဇီယန်ရီပြည်နယ်အစိုးရအဖွဲ့မှပုဂ္ဂိုလ်များအာရှပစိဖိတ်နိုင်ငံများနဲ့အာဆီယံနိုင်ငံများမှပြင်ကြားရေးဆိုင်ရာဒုတိယဝန်ကြီးများနဲ့အဆင့်မြင့်ရရှိခြင်းများ Asia Institute for Broadcasting Development AIPD နဲ့ International Telecommunication Union ITU တို့မှတာဝန်ရှိသူများအာဆီယံအတွင်းရေးမှူးချုပ်ရောင်းမှတာဝန်ရှိသူများမီဒီယာကိုယ်စားလှယ်များနဲ့ကမ္ဘောဒီးယားနိုင်ငံတက္ကသိုလ်များမှကျောင်းသားကျောင်းသူများတက်ရောက်ပါတယ်။အိမ်ထဲမှာ pre-workshop များကို session များခွဲပြီးကျင်းပရန် Transforming Media Content Creation Through AI Powered Two Technologies Role of Broadcasting and Effective Early Warning System The Role of Information Diplomacy andDispelling disinformation, technology driving accessibility for the future broadcast and media ကောင်းစင်များနဲ့ကျင်းပတဲ့အလုံးယုံဆွေးနွေးပွဲများတို့မြမကိုယ်စားလှယ်များတက်ရောက်ကြပါတယ်ဇူလိုင်လ22ရက်နေ့ပိုင်းက20 Asia Media Summit ဖွံ့ဖြိုးရေးခန္ဓာကိုဆိုခါစီယန်ရီရီစော့တ်အန်ကွန်ဗင်ရှင်းစင်တာမှာကျင်းပရာဒုတိယဝန်ကြီးဦးရတင်းဟာကမ္ဘောဒီးယားနိုင်ငံဆိုင်ရာမြမတမ်မကြီးဦးကျော်စုံမင်းမြမတန်ရဲ့ရုံမြင့်တန်ကြားမှာညွန်ကြားရမှုရုံမြင့်ဒေါ်မိုးသူစာအောင်နဲ့မြမကိုစလေဖွံ့ဖြိုးများနဲ့တူတက်ရောက်ပါတယ်ဖွံ့ဖြိုးရေးခန္ဓာမှာကမ္ဘောဒီးယားနိုင်ငံပြင်ကြားရေးဝန်ကြီးအာဆီယံအတွင်းရေးမှူးချုပ်နဲ့ AIPD မှတာဝန်ရှိသူများကအဖွဲ့မှစကားပြောကြားပါတယ်အိနာဒုတိယဝန်ကြီးဟာကမ္ဘောဒီးယားနိုင်ငံပြင်ကြားရေးဝန်ကြီးဌာနဝန်ကြီးနက်ပက်ထရာအားတွေ့ဆုံနှုတ်ဆက်ပြီးအမှတ်တရလက်ဆောင်ပေးရပါတယ်မွန်လွဲပိုင်းမှာဒုတိယဝန်ကြီးနဲ့ကိုယ်စားလှယ်ဖွဲ့ဟာDisinformation, the role of media and the governance, enabling accessibility in broadcasting, inspiring voices from across the world, nay, information as a public good, upholding credibility and empowering democracy, ကောင်းစင်များနဲ့ကျင်းပတဲ့ဆွေးနွေးပွဲများတို့တက်ရောက်ခဲ့ပါတယ်ညပိုင်းမှာ AIPD Gala Dinner and Awarding Ceremony 2025တို့တက်ရောက်ပြီးအဆိုပါဆုချီးမြှင့်ပွဲမှာမြမတန်နဲ့ရွှေမြင့်တန်ချာမှထုတ်လုပ်တဲ့ Turning Trash into Better Tomorrow Program နဲ့ AIPD ရဲ့ Sustainability and Green Technology Award of E-Waste Solution ဆုကိုပေးအပ်ခြင်းများမြမတန်နဲ့ရွှေမြင့်တန်ချာညွှန်ကြားရမှုဒေါ်မိုးသူစာအောင်ကလက်ခံခဲ့ပါတယ်ဒီကနေ့မနက်ပိုင်းမှာဒုတိယဝန်ကြီးနဲ့မြမအတမ်မကြီးဦးကျော်စုံမင်းတို့ဟာကမ္ဘောဒီးယားနိုင်ငံပြင်ကြားရေးဝန်ကြီးဌာနဝန်ကြီးနက်ပက်ထရာနဲ့တွေ့ဆုံပြီးနှစ်နိုင်ငံတန်တမန်ဆက်သွယ်မှု290ပြင်းပြောက်ခဲ့ပြီးဖြစ်တာနဲ့အညီအနာဂတ်ကာလမှာလည်းနှစ်နိုင်ငံချစ်ကြည်ရင်းနှီးမှုနဲ့ကဏ္ဍတည်တည်မှပူးပေါင်းဆောင်ရွက်နေမှုတို့ကိုမြင့်တင်ရေးနှစ်နိုင်ငံမီဒီယာကဏ္ဍမှာတွေ့ကြုံနေရတဲ့သတင်းတုသတင်းမှားများနဲ့အခက်အခဲများကိုပူးပေါင်းဖြေရှင်းဆောင်ရွက်နိုင်ရေးနဲ့နှစ်နိုင်ငံညီနိုင်အတည်ပြုထားပြီးဖြစ်တဲ့မီဒီယာကဏ္ဍပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးရေးတို့ကိုဆွေးနွေးပြီးအမတ်တရပစ္စည်းများအပြန်အလှန်ပေးအပ်ခါမွန်လွဲပိုင်းမှာပြုလုပ်တဲ့ဆွေးနွေးပွဲများတို့ဆက်လက်တက်ရောက်ခဲ့ကြပါတယ် 20 Asia Media Summit 2025ကိုကမ္ဘောဒီးယားနိုင်ငံပြင်ကြားရေးဝန်ကြီးဌာနနဲ့ AIPD တို့ပူးပေါင်းပြီးcelebrating two decades of excellence and beyond ကောင်းစဉ်နဲ့ကျင်းပခဲ့ခြင်းဖြစ်ပြီးဆွေးနွေးပွဲများသို့အာရှပစိဖိတ်နိုင်ငံများနဲ့အာဆီယံနိုင်ငံများမှအစိုးရတာဝန်ရှိသူများနဲ့ကိုယ်စားလှယ်များ Media Poisimiane, Media Pina Shimia, Jana Jandu Lungemia, Lea Ke, Deyaka Jang, Dishia Varishin.